ဇွန်လ15ရက်နေ့ဒုတိယမြောက်နေ့တရားရုံးကြိမ်းတက်ရောက်လာတဲ့ဒေါက်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်နေတယ်လို့ကိုကိုကိုအပြည့်အဝယုံကြည်မှုရှိနေကြောင်းလဲသူ့ရဲ့အကျိုးဆောင်ရှေ့တီတဦးဖြစ်တဲ့ဒေါ်မင်းမင်းစုက AFP သတင်းဌာနကိုပြောကြားခဲ့ပါတယ
်။အမြဲတမ်းအမေကိုတွေးလိုက်ရင်အမေကအမြဲတမ်း strong ဖြစ်တဲ့ confidence ရှိရဲဆိုတဲ့ပုံစံကအမြဲတမ်းရှိနေပါတယ်ရှင့် smart ဖြစ်နေအမြဲတမ်း smart ဖြစ်နေပါတယ
်။နေပြည်တော်တည်ထောင်တရားရုံးမှာမနေ့ကဒေါက်ဆန်းစုကြည်အပေါ်ဆွဲဆူထားတဲ့အမှုတွေတဲကတမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့တဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုပ်ဆောင်မှုစတဲ့အမှုနှစ်ခုကိုစစ်ဆေးခဲ့ပါတယ်။တရားလိုဘက်ကထွက်ဆိုခဲ့ပြီးတဲ့နောက်အပြန်အလှန်မေးခွန်းထုတ်ဖို့အချိန်မရတော့တဲ့အတွက်နောက်အမှုကြိမ်းကိုရွေးဆိုင်လဲရကြောင်းဒေါ်မင်းမင်းစုကပြောပါတယ်။ဒေါက်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတစ်ခုစီကိုရပ်ပေါင်း180အတွင်းအပြီးစစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55အစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှ31ကငယ်ပို့ကုံသွင်းကုံဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတင်းကျေအေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွဲတို့အပြင်တဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှုနှစ်ခုစုစုပေါင်း9မှုနဲ့စစ်ကောင်စီကတရားစွဲဆိုထားတာဖြစ်ပါတယ်